မတော်ကအနာတိုင်းလိုက်တဲ့လောက်ရက်ကိုစကြင်ကြောင်ပြတာတဲ့အနေနဲ့ညဘက်ရောက်ရင်ကိုယ်အိမ်မှာတံပုံးတည်တဲ့လှုပ်ရှားမှုတွေဆက်တိုက်ဆိုသလိုတွေ့လာရပြီးနောက်အနာပိုင်းတွင်အရေးယူခဲ့သူ30လောက်အထိရှိနေပြီလို့လည်းမြို့ခံတွေကပြောပါဗျ။မန္တလေးတိုင်းချမ်းမြသာစီမြို့နယ်မှာလည်းတံပုံးတည်လို့မနေ့ညကဖမ်းဆီးခံရသူ23ယောက်ကိုပုံမှန်40ခွန်အရမြို့နယ်တရားရုံးကထောင်ဒဏ်တစ်ပတ်အပြစ်ပေးခံရတယ်လို့လည်းဖန်စီခံရသူတို့ရဲ့မိသားစုဝင်တော်ကျူကျူတင်ကပြောပါတယ
်အဲစစ်တော်စစ်ပြီမှကြာသွားပြီခုနကတပတ်တည်း59လို့ပြောပါတယ်မှာအဲတယောက်ကလုံးမုံမှာဒီကျမယောက်ျားတယောက်တည်းဆိုင်မှာ900ရောင်းတာဆိုတော့900ရှိမှာဆိုင်ပြီးတော့ရောင်းတော့ကြတော့ဒီလမ်းပေါ်မှာပေါ့ဗျာဆိုင်ရှိတယ်ပေါ့လမ်းပေါ်တော့မရောက်ပါဘူးဆိုင်ရှိနားထဲမှာခုံလေးနဲ့ထိုင်ပြီးနေတာခေါ်သွားတာအဲဘယ်လိုကလဲပေါင်းစုံပေါ်မှာရဲ့လဲပေါင်းစုံ23ယောက်နောက်ကပေါင်းစုံဟာအတီးရတော့ဒီမှာမှာအင်းအပြင်းမထွက်တဲ့အိမ်နဲ့နေပြီးမှာပေါ့မ
ရဲ့ရန်ကုန်တိုင်းတင်ငန်းကျုံမြို့နယ်ငမိုးရိပ်ရက်ွက်မှာလဲမနေ့ညကတောင်ပေါင်းတည်တဲ့လူငယ်တယောက်ဖမ်းဆီးခံခဲ့ရပေမဲ့နောက်ပိုင်းမှာတော့ပြန်လွှတ်ပေးခဲ့ပါတယ်ပဲခူးတိုင်းရွှေတောင်မြို့နယ်မှာလဲတောင်ပေါင်းတည်တဲ့လူတယောက်ကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးပုံမှန်40ခေါ်အရအေးယူထားကြောင်းဖမ်းဆီးခံရသူရဲ့မိတ်ဆွေဖြစ်သူကိုအောင်နှင်းမိုးကပြောပါတယ
်ငမိုးတည်လို့ရတယ်သူကခေါင်းနဲ့မတက်သွားဘူးသူတို့ခေါ်ရတာခဏဆိုပြီးခေါ်ရတယ်ပြီးတော့ပါရက်စလာရောက်တယ်ဆိုအမခန္ဓာပြန်ထုတ်ပေးလိုက်တယ်ညညတွင်ကျင်းတယ်ပေါ့မနေ့ကျတော့သူတို့က7နာရီကျော်ချိန်တယ်နေ့နေ့လည်း7နာရီကျော်တမုံတီးလို့ဖမ်းတယ်ဆိုရင်ကျွန်တော်တမျိုးလုံးဖမ်းခံမှာကျွန်တော်တို့ကညမင်းလေးလိုက်သွားတယ်တကယ်တော့သူ့ကိုတမုံတီးလို့ဖမ်းတာလားတမုံတီးလို့ဖမ်းရင်ဆိုကျွန်တော်တို့ကဖမ်းခံမှာအဲ့လိုလည်းမဟုတ်ဘူးအဲ့သူကတမုံတီးကိုဖမ်းမယ်နဲ့ပူလီဆေးဘက်နဲ့မနေ့ကျတော့မှကျွန်တော်သိရတယ်မနေ့ကျတော့မှကျွန်တော်ပူလီဆေးဘက်တရားဝင်တယ်
ရဲအုပ်ပဒေပုံမှန်40ခွန်အရာပတ်ဝန်းကျင်မှာတွာလာသူတွေအနှောက်အယှက်ဖြစ်အောင်လုပ်တာအန်တရာယ်ဖြစ်အောင်လုပ်တာစိတ်ညုံညင်အောင်လုပ်တာမျိုးကိုပြစ်မှုအဖြစ်အရေးယူနိုင်ပြီးပြစ်မှုမြောက်တယ်ဆိုရင်တော့ငွေတန်ကနေအမိဆောင်ထောင်တန်ရှိရက်အထိကြခနိုင်ပါတယ်ဥပဒေပညာရှင်တရားလွှတ်တော်ရှင်နေရောဘတ်ဆန်အောင်ကတော့တန်ပေါင်းတီးလှောက်ရှားမှုတွေကိုအရေးယူအဖြစ်ပေးနေတာဟာဥပဒေနဲ့ညီရလားဆိုပြီးမေးခွန်းထုတ်ပါတယ
်တန်ပေါင်းတီးရဲ့ကိစ္စဒဏ်ဦးတီးရဲ့ကိစ္စကတံပေါင်းတံဥပဒေလည်းမရှိကျွန်တော်တို့လည်းဒါကိုစဉ်းစားခဲ့တယ်နော်အဲ့တော့ကျွန်တော်တို့ကသူတို့ဘယ်ဥပဒေရအရေးယူလဲဆိုတာကိုထုတ်ပြန်ထားတယ်ဥပမာတံပေါင်းမတီးရဘူးဆိုပြီးတော့နော်ဟိုအခွင့်အာဏာရပြည်သူဝန်ထမ်းကအမိန့်ထုတ်ဆင်ထားရင်တော့တမျိုးရက်စက်စက်ကြီးမှာတော့တံပေါင်းတီးရဒါဟုတ်တံခွဲတီးရအဲ့အတွက်ဘယ်လိုအရေးယူဆောင်ရွက်ရမယ်ဆိုတော့ပြတ်ထက်ချက်ကတော့မတွေ့ရသေးဘူးဗျ။နော်အဲ့ဒါကြောင့်မလို့အခုလုံနေတာတွေဟာဥပဒေနဲ့မညီညွတ်ပါဘူး။နိုင်ငံတော်သမရနဲ့နိုင်ငံတော်အတိုင်းအမြင်ကနိုင်ငံကြီးဟူကြီးဟူအပေါ်မှာဖွင့်လှစ်တဲ့အမှုတည်တည်နဲ့ဥပဒေနဲ့မညီမညွတ်ဖြစ်နေတဲ့အချိန်မှာအခုလိုတန်ဖိုးတီရာတောတီရာစာဒီဟိုဘူအရေးအရေးယူနေရှိသည်လည်းပဲဥပဒေနဲ့ညီညွတ်တယ်ဆိုတော့မဆုံးနိုင်ပါဘူးဗျာဒီတမုတ်တီရာတွေကသာလိုက်ပြီးတော့လုံနေမယ်ဆိုရင်အကျဲအကျဲမငိမ့်ွယ်ရဲနဲ့ပြည်သူကအချင်းများမှာကိုစိုးရိမ်နေ
လွှတ်တော်တည်ကျင်းပါမယ်နေ့မှာပဲအစိုးရထိတ်တန့်ကောင်းဆောင်တွေကိုဖမ်းဆီးပြီးအနာတိုက်လိုက်တာကြောင့်ညစဉ်တန်ပုံတီကန့်ကွက်တာအပြင်အစိုးရဝန်ထမ်းတွေအလုံမစင်ပဲဆန္ဒပြဖို့ဖဲကျိုးနေလှုပ်ရှားမှုတွေမှာပါဝင်ဖို့အပြင်လမ်းပေါ်ထွက်လှုပ်ရှားမှုတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်ရှင်